သာသနာတော်နှစ်2555ခုနှစ်ခရစ်သည်2011ခုနှစ်နိုဝင်ဘာလ19ရက်နေ့စနေနေ့မှာအမေရိကနိုင်ငံဝါရှင်တန်ပြည်နယ်စီတာပင်မြို့ဒီပြကဘုန်းတော်ကြီးကျောင်းတိုင်မှာကျင်းပပြုလုပ်အပ်တဲ့မဂ္ဂဝိပဿနာတတိယကျင့်တော်ထိတ်တန်တရားစကားမှတ်မှာကနေ့ပရိစ္ဆသမုပ္ပါဒရားတော်များဆက်လက်ပြီးတော့ကျေးဇူးပြုပေးမှာဖြစ်ပါတယ်။မြတ်စွာဘုရားသခင်ကတော်မြတ်ကြီးလက်ထက်တော်အခါကလာတော်ကဘုရားရှင်ကတော်မြတ်ကြီးတာဝတိပြုမှုစေတုံးကြောင့်တော်မှာသရဏတော်တော်မူနေတဲ့အချိန်ခါမှာတာဝတိမြို့တော်တွေကတရားလာရောက်နာဟုကြတဲ့တရားနာပရိသတ်အပေါင်းတော်ကောင်းတို့သည်နာကတရားနာညာကခန္ဓာဆက်လို့သောတာပတ္တိမညာနဂရဂါမိမညာအနာဂါမိမညာရဟတမညာများအတိအပြည့်ရရှိတော်ကြသလိုယနေ့လည်းပဲအာလုံတော်တရားနာပရိသတ်အပေါင်းတော်ကောင်းတို့သည်နာဂတရားနာညာကခန္ဓာဆိုင်လို့သောတာပတ္တိမညာများယနေ့ရပါစေသက္ကရာဂါမိမညာများယနေ့ရပါစေအနာဂါမိမညာများယနေ့ရပါစေရဟတမညာများယနေ့ရပါစေလို့ဆန္ဒပြုရင်းနဲ့ဘုန်းကြီးများရဓမ္မသမင်းစီစဉ်ကိုစတင်မှာဖြစ်ပါတယ်အာလောကယောဂီအပေါင်းတော်ကောင်းတို့မြတ်စွာဘုရားသခင်ကိုရောမြတ်ကြီးသည်ပရိစ္ဆသမုပ္ပါဒ်တရားတော်ကြီးကိုမဟာတက္ကရတရားသံဃောနှင့်ကဆောင်လာဖြင့်ညမှာဆင်ញင်နှလုံးသွင်းတော်မူခဲ့ပါတယ်အဲဒီတော့ဆင်ញင်နှလုံးသွင်းတော်မူခဲ့တဲ့ပရိစ္ဆသမုပ္ပါဒ်တရားတော်ကပါဠိလိုတော့အခုစဝိုင်းနောက်ဆုံးဆာမျက်နှာမှာတွေ့ပါလိမ့်။စပိုင်းကိုဖြတ်ကြည့်လိုက်ပါနော်။နောက်ဆုံးဆာမျက်နှာမှာအဝိဇ္ဇာပစ္စယသင်္ခါရသင်္ခါရပစ္စယဝိညာဏ။တဲ့လား။အရာလေးကိုတပ်ပြန်ရစ်ဆုံးပြီးတော့ဖျားရှင်အားပူဇော်ကြောလိုက်ကြရအောင်။အဝိဇ္ဇာပစ္စယသင်္ခါရသင်္ခါရပစ္စယဝိညာဏဝိညာဏပစ္စယနာမရူပံနာမရူပပစ္စယသလယရဏသလယရဏပစ္စယဖတ်သောဖတ်သာပစ္စယဝေရဏဝေရဏပစ္စယတဏတဏပစ္စယဥပါဒါနဥပါဒါနပစ္စယဘောဘဝပစ္စယဇာတိဇာတိပစ္စယသရမရဏံသောကပရိဒေဝဒုက္ခသောမနတုပါယသာသမဝန္တိဧဝမိတ္တာကေဝလတာဒုက္ခခန္ဓတာသမုဒယောဟောတိဒါကအနုလောမပါဠိနောက်တစ်ခါပဋိလောမပါဠိဆိုတာလည်းရှိတယ်နော်ဆက်ပြီးတော့ရွတ်ဆိုလိုက်ကြရအောင်အဝိဇ္ဇာယတွေဝာသေသဝိရာဂနိရောဓာသင်္ခါရနိရောဓောသင်္ခါရနိရောဓာဝိညာဏနိရောဓောဝိညာဏနိရောဓာနာမရူပနိရောဓောနာမရူပနိရောဓာသလယရဏနိရောဓောသလယရဏနိရောဓာဖန္တာနိရောဓောဖန္တာနိရောဓာဝေရဏနိရောဓောဝေရဏနိရောဓာတဏနိရောဓောတဏနိရောဓာဥပါဒါနနိရောဓောဥပါဒါနနိရောဓာဘဝနိရောဓောဘဝနိရောဓာသာတိနိရောဓောသာတိနိရောဓာသရမရဏသောကပရိဒေဝဒုက္ခဒေါမနသုပါယတာနိရောဇတိဧဝမိတ္တာဒေဝလန္တာဒုက္ခခန္ဓတာနိရောဓောဟောတိအဝိဇ္ဇာပစ္စယသင်္ခါရ အဝိဇ္ဇာဆိုတာကအဝိဇ္ဇာပေါ့ပစ္စယဆိုတာကအကြောင်းကြောင့်အကြောင်းကြောင့်ဆိုတော့ကြောင့်ဒီလိုတို့ကပြောလို့ရတာပေါ့လေနော်အဝိဇ္ဇာကြောင့်ဝိဇ္ဇာပစ္စယဝိဇ္ဇာတိဟုသောအကြောင်းကြောင့်အဝိဇ္ဇာကြောင့်တင်္ခါရတင်္ခါရကိုတင်္ခါရကတော့တင်္ခါရပါဠိရဲ့အဆုံးမှာတံဘောတိလို့ရှိတယ်တံဘောတိဖြစ်ကုန်၏တံဘောတိဖြစ်တယ်အဝိဇ္ဇာကြောင့်သင်္ခါရဖြစ်တယ်ရိုးရိုးလေးပဲနော်အဝိဇ္ဇာပစ္စယသင်္ခါရအဝိဇ္ဇာကြောင့်သင်္ခါရဖြစ်တယ်အဝိဇ္ဇာကြောင့်သင်္ခါရဖြစ်ပါသည်အဝိဇ္ဇာကအကြောင်းသင်္ခါရကအကျိုးအဝိဇ္ဇာပစ္စယသင်္ခါရအဝိဇ္ဇာကြောင့်သင်္ခါရဖြစ်ပါသည်အဝိဇ္ဇာကအကြောင်းသင်္ခါရကအကျိုးဆိုကြည့်လိုက်အောင်အဝိဇ္ဇာပစ္စယသင်္ခါရအဝိဇ္ဇာကြောင့်သင်္ခါရဖြစ်ပါသည်အဝိဇ္ဇာကအကြောင်းသင်္ခါရကအကျိုးသင်္ခါရပစ္စယဝိညာဏံသင်္ခါရကြောင့်ဝိညာဉ်ဖြစ်ပါသည်သင်္ခါရကအကြောင်းဝိညာဉ်ကအကျိုးဝိညာဏပစ္စယဓမ္မရူပံဝိညာဉ်ကြောင့်နာယောဖြစ်ပါသည်ဝိညာဉ်ကအကြောင်းနာယောကအကျိုးနာမရူပပစ္စယသလယရဏံနာယယောကြောင့်သလယရဏဖြစ်ပါသည်နာယယောကအကြောင်းသလယရဏကအကျိုးနာမသလယရဏပစ္စယဖတ်သောသလယရဏကြောင့်ဖတ်သဖြစ်ပါသည်သလယရဏကအကြောင်းဖတ်သကအကျိုးဖတ်သပစ္စယဝေရဏဖတ်သကြောင့်ဝေရဏဖြစ်ပါသည်ဖတ်တာကအကြောင်းဝရဏကအကျိုးဝရဏပစ္စယဒနာဝရဏကြောင့်ဒနာဖြစ်ပါသည်ဝရဏကအကြောင်းဒနာကအကျိုးဒနာပစ္စယဥပါဒါနံဒနာကြောင့်ဥပါဒံဖြစ်ပါသည်ဒနာကအကြောင်းဥပါဒံကအကျိုးဥပါဒနာပစ္စယဘောဥပါဒံကြောင့်ဘဝဖြစ်ပါသည်ဥပါရဏကအကြောင်းဘဝကအကျိုးဘဝပစ္စယဇာတိဘဝကြောင့်ဇာတိဖြစ်ပါသည်ဘဝကအကြောင်းဇာတိကအကျိုးဇာတိပစ္စယသရမရဏဇာတိကြောင့်သရမရဏဖြစ်ပါသည်ဇာတိကအကြောင်းသရမရဏကအကျိုးပါဠိထဲမှာသရမရဏရဲ့နောက်မှာသတ္တရှိတယ်နော်ပါလေလဲသောကပရိဒေဝဒုက္ခဒေါမနတုပါယနာဒေါမနတဥပါယသာငါးမျိုးသောကရဲ့ပရိဒေဝရဲ့ဒုက္ခရဲ့ဒေါမနတရဲ့ဥပါယသာရဲ့ပေါ့နော်ငါးမျိုးပါဠိထဲမှာပါတယ်ဒါပေမဲ့အကြောင်းကျိုးဆက်သွယ်မှုထဲမှာမပါဘူးနော်ဒါပေမဲ့သူတွေသရောတွေဘလို့ရအကြောင်းဖြစ်မလဲဇာတိရဲ့အကြောင်းလားသရမရဏရဲ့အကြောင်းလားဆိုရင်ဇာတိရဲ့အကြောင်းနော်သရမရဏရဲ့အကြောင်းမဟုတ်ဘူးနော်ဇာတိရဲ့အကြောင်းဇာတိပစ္စယဇာတိကြောင့်သရမရဏသောကပရိဒေဝဒုက္ခဓမ္မနာသုပါယတာသရမရဏလည်းဖြစ်တယ်သောကပရိဒေဝဒုက္ခဓမ္မနာသာဥပါယတာလည်းဖြစ်တယ်တစ်ဆင့်ပရမတစ်ဆင့်ကသရမရဏဖြစ်တယ်သရမရဏဖြစ်တယ်သရမရဏဖြစ်တာသည်ချိန်ပေဖြစ်တာချိန်ပေဖြစ်တာဇာတိဖြစ်ရင်သရမရဏရှောင်လို့မရဘုရားရှင်တော်ရှောင်လို့မရဒါကြောင့်ဇာတိဖြစ်ရင်သရမရဏချိန်ပေဖြစ်တယ်ဒါကြောင့်မလို့ဒီတန်းမှာစဉ်းနေမှာထက်တာလောကပရိဒေဝဒုက္ခဒေါမနတဥပါယတာအဲဒီငါးမျိုးသည်ချိန်ပေမဖြစ်ဘူးချိန်ပေမဖြစ်ဘူးဖြစ်တဲ့ပုဂ္ဂိုလ်ဖြစ်တယ်မဖြစ်တဲ့ပုဂ္ဂိုလ်မဖြစ်ဘူးအဲ့ဒီလိုပုံသည်ကျင်းသည်ဖြစ်တာမဟုတ်သည့်အတွက်အဲ့ဒီငါးမျိုးကိုဒီထဲမှာထည့်မထားဘူးဟုတ်တယ်မလားဘယ်ထဲမှာပြထည့်ထားတယ်ဆိုတော့အင်္ဂါထဲမှာကိုထည့်မထားဘူးအင်္ဂါဆယ်နှစ်ပါးထဲမှာသူတို့ကိုထည့်ထားဘူးဘာဖြစ်လို့မထည့်လဲကျင်းသည်ဖြစ်မဲ့အကျိုးမဟုတ်လို့ဘယ်လိုရဲ့အကျိုးလဲဇာတိရဲ့အကျိုးဇာတိရတဲ့ပုဂ္ဂိုလ်တိုင်းကျင်းသည်ရမလားမရခြင်းနေမရနော်ဘုရားယဟနာတွေဆိုရင်မရကျန်တဲ့ပုဂ္ဂိုလ်ဆိုရင်ရ အဲ့ဒါကြောင့်ပုဂ္ဂိုလ်အလုံးလုံးနဲ့မပတ်သက်ဘူး။ဒါကြောင့်ဒီကားမျိုးကိုချန်ရတယ်။ဒေဝမေတ္တာကေဝလတာဒုက္ခခန္ဓာတာသမှုတယောဟောတိ။ဒီဟောဤစွာကပြီးတော်နေရာဖြင့်ကေဝလတာလုံးစုံသောဣဒ္ဓတာဒုက္ခခန္ဓာတာဤဒုက္ခအစုဤသမှုတယောဖြစ်ခြင်းသည်ဟောတိထင်ရှား၏။ဆိုကပြီးတော်တရားတွေဟာဧဝိသုခေပြီးတော်လည်းအဖြစ်ဒေဝလတ္တအလုံးစုံသောအဝိဇ္ဇာကနေပြီးတော့ဥပါယတအဖြစ်အလုံးစုံသောဣဒ္ဓတာဒုက္ခခန္ဓာတဤဒုက္ခအစုဤအဲ့ဒါတွေအားလုံးဒီဒုက္ခသစ္စာတွေ့ကြည့်ပါပဲနော်သမုဒယသစ္စာနဲ့ဒုက္ခသစ္စာနေရာဌာနအလျော်စွာဖွဲ့ပြောပြင်မဲ့လို့လည်းပဲတကယ်တမ်းကျတော့အားလုံးဒီယုံနာခန္ဓာတွေကြည့်တာဖြစ်သောကြောင့်ဖြစ်ပြီးပြတ်တတ်တဲ့အနေစာသဘောမလို့ဆန္ဒသောကြောင့်အာလောတိပါတိစ္ဆာဒုက္ခသစ္စာတွေကြည့်ပါပဲတဲ့နော်အဝိဇ္ဇာကလည်းဒုက္ခသစ္စာသင်္ခါရကလည်းဒုက္ခသစ္စာဝိညာဏယုံသလရဏဖတ်တာဝရဏလည်းဒုက္ခသစ္စာတဏှာဥပါဒခံတွေကလည်းဒုက္ခသစ္စာဇာတိသရမရဏလည်းဒုက္ခသစ္စာဘာကြောင့်ပါလဲဖြစ်ပြီးရင်ပြတ်တတ်လို့ဒုက္ခသစ္စာဖြစ်ပြီးပြတ်တတ်တဲ့သဘောရှိလို့ဒုက္ခသစ္စာနော်ယုတ်တရားနံတရားမှန်ရင်မပြတ်တဲ့တရားမရှိဘူးအားလုံးပြတ်တတ်တဲ့တရားတွေအကြည့်ပဲမပြတ်တဲ့တရားမရှိဘူးပြတ်တတ်တဲ့တရားတွေအကြည့်ပဲအဲ့ဒါကြောင့်မလို့ဒုက္ခသစ္စာဒီပုံနေနဲ့ဒုက္ခသစ္စာနောက်ပုံနေနဲ့ဒုက္ခသစ္စာယုတ်တဲ့ရှိတဲ့နေရာမှန်တယ်များဒုက္ခသစ္စာတွေအကြည့်ပဲဧဝမေတ္တာကေဝလတာဒုက္ခခန္ဓာတာသမုဒိယဟောတိဒီလိုဆိုထားတာကိုနော်အဲဒီဒုက္ခတွေစကဘာကြောင့်ဖြစ်သလဲအဝိဇ္ဇာကြောင့်ဖြစ်တယ်ဒုက္ခတွေဖြစ်ခြင်းရဲ့အစသည်အဝိဇ္ဇာအဝိဇ္ဇာဖြစ်စရာအဝိဇ္ဇာကြောင့်သင်္ခါရဖြစ်တယ်သင်္ခါရကြောင့်ဝိညာဉ်ဖြစ်တယ်ဝိညာဉ်ကြောင့်နာယောဖြစ်တယ်အဲဒီလိုနဲ့ဆက်ဆက်ပြီးတော့ဖြစ်သွားလိုက်တာနောက်ဆုံးဇရာမရဏမှာလမ်းဆုံးသွားတယ်အဲ့ဒီတရားတွေချုပ်ချင်ပါတယ်ဆိုရင်ဘယ်ကနေစချုပ်မလဲသူလည်းအဝိဇ္ဇာကနေစချုပ်ရမှာပဲအဝိဇ္ဇာယတွေဝါအာသေးသာဝိရာဂနိရောဓဒုတိယပါဠိဒုတိယပါဠိကချုပ်တာကိုပြောတယ်ပရမပါဠိကဖြစ်တာကိုပြောတယ်အဲ့ဒါချုပ်တာကိုပြောတဲ့နေရာမှာအဝိဇ္ဇာယတွေဝါအာသေးသာအာသေးသာအကျဉ်းချက်မရှိဝိရာဂနိရောဓဇာကကင်းပြီးတော့ချုပ်သွားတယ်အဝိဇ္ဇာယတေဝအာသေသဝိရာဂနိရောဓအဝိဇ္ဇာအကျဉ်းချက်မရှိချုပ်ခြင်းကြောင့်ရိုးရိုးချုပ်တာလားအကျဉ်းချက်မရှိချုပ်တာလားအကျဉ်းချက်မရှိချုပ်တာဒါပေမဲ့ဘုရုဇဉ်အကုန်လုံးမချုပ်နိုင်ဘူးသောတာပန်အကုန်လုံးမချုပ်နိုင်ဘူးတခရကံအကုန်လုံးမချုပ်နိုင်ဘူးအနာကံအကုန်လုံးမချုပ်နိုင်ဘူးဘယ်ကြမှာအကုန်လုံးချုပ်ယဟန္တာကြမှာအကုန်လုံးချုပ်အဲဒါကြောင့်ယန္တာရှင်ကိုကြည်ရပြီးတော့ဟောထားတာအဝိဇ္ဇာယတေဝအာသေသာဝိရာဂနိရောဓာအဝိဇ္ဇာတရားကျွမ်းမဲ့ချုပ်ခြင်းကြောင့်အဝိဇ္ဇာတရားကျွမ်းမဲ့ချုပ်ခြင်းကြောင့်သင်္ခါရနိရောဓဇန္တိသင်္ခါရတရားတွေချုပ်ပါတယ်အဝိဇ္ဇာချုပ်လို့သင်္ခါရချုပ်တယ်အဝိဇ္ဇာမှမရှိတော့ရင်သင်္ခါရလည်းမရှိတော့အဲဒါကြောင့်အဝိဇ္ဇာချုပ်လို့သင်္ခါရချုပ်တယ်သင်္ခါရနိရောဓဝိညာဏနိရောဓသင်္ခါရနိရောဓဝိညာဏနိရောဓသင်္ခါရချုပ်ခြင်းကြောင့်ဝိညာဉ်ချုပ်ပါသည်ဝိညာဏနိရောဓနာမရူပနိရောဓဝိညာဉ်ချုပ်ခြင်းကြောင့်နာယုတ်ချုပ်ပါသည်နာမရူပနိရောဓသလယရဏနိရောဓနာယုတ်ချုပ်ခြင်းကြောင့်သလယရဏချုပ်ပါသည်သလယရဏနိရောဓဖတ်တာနိရောဓသလယရဏချုပ်ခြင်းကြောင့်ဖတ်တာချုပ်ပါသည်ဖတ်တာနိရောဓဝရဏနိရောဓဖတ်တာချုပ်ခြင်းကြောင့်ဝရဏချုပ်ပါသည်ဝရဏနိရောဓဒနာနိရောဓဝရဏချုပ်ခြင်းကြောင့်ဒနာချုပ်ပါသည်ဒနာနိရောဓဥပါရဏနိရောဓဒနာချုပ်ခြင်းကြောင့်ဥပါရဏချုပ်ပါသည်ဥပါရဏနိရောဓဘဝနိရောဓဥပါရဏချုပ်ခြင်းကြောင့်ဘဝချုပ်ပါသည်ဘဝနိရောဓဇာတိနိရောဓဘဝချုပ်ခြင်းကြောင့်ဇာတိချုပ်ပါသည်ဇာတိနိရောဓသရမရဏ ဇာတိချုပ်ခြင်းကြောင့်သရမရဏလည်းချုပ်ပါသည်။သောကပရိဒီဝဒုက္ခဓမ္မနာသသူပါယတာသောကပရိဒီဝဒုက္ခဓမ္မနာသဥပယတာတရားတို့သည်လည်းပဲဒီလိုဇန်တိချုပ်ကြပါသည်။ဧဝမေတ္တာကေဝလတာဒုက္ခခန္ဓာတ္တနိရောဓဟောတိဣဟိဆိုခဲ့ပြီးသောနေရာဖြင့်ကေဝလတာလုံးစုံသောဣဒ္ဓတာဒုက္ခခန္ဓာတ္တဤဒုက္ခအစုဤနိရောဓချုပ်ခြင်းနိဟောတိထိရှား၏။ဟောဒီဒုက္ခအစုချုပ်သွားတာဘလိုနည်းနဲ့ချုပ်သွားတာလဲလို့သိကြရင်အဲ့ဒီပါဠိကိုကြည့်လိုက်ရင်ဘယ်ကနေစချုပ်တော့အဝိဇ္ဇာကနေစချုပ်တာနော်လောကမှာဒုက္ခသန္တရာကြီးချုပ်သွားတယ်ဒုက္ခအစုကြီးချုပ်သွားတယ်ဘာကြောင့်ချုပ်တာပါလိမ့်မလဲအကြောင်းရင်းတရားရှာကြည့်လိုက်တော့ဘာသွားတွေ့လဲအဝိဇ္ဇာချုပ်တာအဝိဇ္ဇာချုပ်လို့သင်္ခါရချုပ်တယ်သင်္ခါရချုပ်လို့ဝိညာဉ်ချုပ်တယ်ဝိညာဉ်ချုပ်လို့နာယောချုပ်တယ်ဒါကပြင်းရင်းကအဝိဇ္ဇာအဲဒါကြောင့်မလို့သန္တရာပြတ်ချင်ပါလေဆိုရင်ဘလူကိုချုပ်အောင်လုပ်ရမယ်အဝိဇ္ဇာကိုချုပ်အောင်လုပ်နော်အဝိဇ္ဇာကိုချုပ်အောင်မလုပ်နိုင်ရင်သန္တရာလဲမယ်ဟုတ်တယ်မလားအဝိဇ္ဇာကိုချုပ်အောင်မလုပ်နိုင်ရင်ဘာဖြစ်တော့သန္တရာလဲမယ်အဝိဇ္ဇာကိုချုပ်အောင်လုပ်နိုင်ရင်သန္တရာအလေရမယ်ဒါပဲနော်ပရိသသမုပ္ပါယနှစ်သာရကဒါပဲပရိသသမုပ္ပါကိုလူရင်းချုပ်ပြသွားမှဆိုရင်အဝိဇ္ဇာချုပ်အောင်လုပ်နိုင်ရင်အဝိဇ္ဇာချုပ်အောင်လုပ်နိုင်ရင်သန္တရာရမယ်အဝိဇ္ဇာချုပ်အောင်မလုပ်နိုင်တဲ့မြကလပ်ပတ်လုံးသန္တရာလည်းနေအောင်မှာပဲဒါပဲမဟုတ်လားအဲ့ဒါဘုန်းကြီးတို့ပရိသတွေကသန္တရာလည်းရချင်ပါတယ်ဆိုရင်ဘာကိုချုပ်အောင်လုပ်ရမှာလဲအဝိဇ္ဇာကိုချုပ်အောင်လုပ်ရမှာနော်အဝိဇ္ဇာကိုချုပ်အောင်လုပ်အဝိဇ္ဇာကိုချုပ်အောင်လုပ်တဲ့အခါကျတော့အဝိဇ္ဇာချုပ်ဖို့ရအတွက်အဝိဇ္ဇာကဗတ္တိစ္စာသမုဒိယသစ္စာသမုဒိယသစ္စာချုပ်အောင်ဘယ်သစ္စာအာကိုရမလဲဆိုရင်မဂ္ဂသစ္စာအာကိုဟုတ်တယ်မဟုတ်လားဟောဒီသန္တရာလည်နေတဲ့အချိန်မှာသန္တရာလည်နေတဲ့ပုဂ္ဂိုလ်ရဲ့တန်တမှာတကယ်ရှိတဲ့သစ္စာကနှစ်ပါးပါသစ္စာနဲ့ပါသစ္စာနဲ့သမုဒိယသစ္စာနဲ့ဒုက္ခသစ္စာသမုဒိယသစ္စာနဲ့ဒုက္ခသစ္စာသန္တရာလဲနေတဲ့နေရာသန္တရာလဲနေတဲ့နေရာမှာသစ္စာနှစ်ပါးနဲ့လဲတဲ့ပါသစ္စာနဲ့ပါသစ္စာလဲတော့အဲ့ဒီနခရမဘလူကအကြောင်းတော်သမုဒိယသစ္စာကအကြောင်းဒုက္ခသစ္စာကအကျိုးညချောက်အောင်လုပ်ရင်ဘယ်သစ္စာကိုချောက်အောင်လုပ်ရမှာလဲသမုဒိယသစ္စာသာချုပ်အောင်လို့သမုဒိယသစ္စာချုပ်ရင်ဒုက္ခသစ္စာလည်းတို့လိုလိုချုပ်မှာပဲဟုတ်လားအဲဒါကြောင့်မလို့ဒုက္ခသစ္စာချုပ်ခြင်းရင်သမုဒိယသစ္စာကိုချုပ်အောင်လို့သမုဒိယသစ္စာချုပ်ခြင်းရင်ဒီထဲမှာမပါတဲ့သစ္စာနှစ်ပါးရှိတယ်မဂ္ဂသစ္စာနဲ့နိရောဓသစ္စာအဲ့ဒီသစ္စာနှစ်ပါးထဲမှာဘယ်သစ္စာအာကိုရမဂ္ဂသစ္စာအာကိုနိဗ္ဗာန်ဆိုတဲ့ဒိရောဓသစ္စာရကြင်ပါれဆိုရင်မဂ္ဂသစ္စာဆိုတဲ့မဂ္ဂင်အကျင့်ကိုအားကိုအဲ့ဒါဆိုရင်သမုဒိယသစ္စာချုပ်ပါလိမ့်မယ်သမုဒိယသစ္စာချုပ်ရင်ဒုက္ခသစ္စာလည်းချုပ်ပါလိမ့်မယ်တဲ့နော်အဲ့ဒါကြောင့်မို့လို့ယနေ့ဟောဒီဒုက္ခသစ္စာကြီးချုပ်ခြင်းနဲ့ယောဂီပုဂ္ဂိုလ်များသည်ပါသစ္စာရအောင်ကြိုးစားနေရတာလေမဂ္ဂသစ္စာရအောင်ကြိုးစားနေရတာနော်မဂ္ဂသစ္စာရအောင်ကြိုးစားနေရတာအဲ့ဒီမဂ္ဂသစ္စာနဲ့သန္တရာအလဲရအောင်သန္တရာကြီးပြတ်တော့ကျူစားရတယ်။အဲ့ဒါမဂ္ဂသစ္စာနဲ့သန္တရာပြအောင်ကျူစားတယ်ဆိုတဲ့အခါကျတော့သန္တရာလေတော့ကပုံစံရှင်မျိုးနဲ့လဲထတာ။မူလတရားသစ္စာနဲ့ကို၄ခုအလွာအင်္ဂါ၁၂ပါးတရားကိုများနေ၃ပါးအစ္စတရားမူလကို၃ဝနဲ့ကာလ၃ပါး၈၂၈တွေကိုအလောကျမတိစီအပ်သည်သန္တရာမှလေကြောင်းသည်နော်သန္တရာလေတာကပုံစံပရိမျိုးနဲ့လေလေဝန်လနဲ့ဖြာဝန်လတပြာနီးနဲ့လေသန္တရာလေတယ်သစ္စာနဲ့ကိုဆိုတဲ့နီးနဲ့လေသန္တရာလေတယ်လေးကိုအလောဆိုတဲ့နီးနဲ့လေသန္တရာလေတယ်အင်္ဂါ၁၂ပါးဆိုတဲ့နီးနဲ့လေသန္တရာလေတယ်သုံးပါးအစဆိုတဲ့နီးနဲ့လေသန္တရာလေတယ်ဘုသုံးပါးဆိုတဲ့နီးနဲ့လေသန္တရာလေတယ်ကာလာသုံးဖြာဆိုတဲ့နီးနယ်နဲ့သန္တရာလဲတယ်။ချင်းရနေစေဆိုတဲ့နီးနယ်နဲ့သန္တရာလဲတယ်။သန္တရာလဲပုံလဲသည်ဘယ်လိုမျိုးလဲ။ပြောကြည့်သမအောင် မူလတပြားဆိုတဲ့ဤနဲ့လေသန္တရာလေတယ်ပိစ္ဆာတကုဆိုတဲ့ဤနဲ့လေသန္တရာလေတယ်လေးကိုအလွားဆိုတဲ့ဤနဲ့လေသန္တရာလေတယ်အင်္ဂါ32ပါးဆိုတဲ့ဤနဲ့လေသန္တရာလေတယ်သုံးပါးအစဆိုတဲ့ဤနဲ့လေသန္တရာလေတယ်ဘုသောဝဆိုတဲ့ဤနဲ့လေသန္တရာလေတယ်ကာလသုံးပါးဆိုတဲ့ဤနဲ့လေသန္တရာလေတယ်620ဆိုတဲ့ဤနဲ့လည်းပဲသန္တရာလည်းပဲသန္တရာလည်းပေါ်လည်းနီးရှင်မျိုးเนาะအဲ့ဒီရှင်မျိုးကိုသိထားမယ်ဆိုရင်သန္တရာရအောင်ပြုလုပ်တဲ့နေရာမှာလွယ်သွားတာပေါ့เนาะအဲ့ဒီတော့နမတိကမူလနဲ့ပြမူလနဲ့ပြဆိုဒီမှာအဝိဇ္ဇာနဲ့တဏှာဖြစ်ပါသည်ဆိုလိုက်သစ္စာတကုဆိုဒီမှာသမုဒိယသစ္စာနဲ့ဒုက္ခသစ္စာဖြစ်ပါသည်ဆိုလိုက်အစဝိုင်းကိုကြည့်ဆိုရင်ရနိုင်တယ်နော်။ဘုလားတပြားဆိုဒီမှာဆိုတော့စဝိုင်းမှာနံပါတ်1ခွဲရဲ့ထိတ်မှာဖိစားရှိတယ်။နံပါတ်3ခွဲရဲ့ထိတ်မှာတဏှာရှိနော်။အဲ့ဒီကခုကိုကိုစားပြုတ်ပြီးတော့အလဲကောင်းမှာအဝိဇ္ဇာနဲ့တဏှာလို့သွားရေးထားတာ။အဲ့တော့သန္တရာအစမှာအဝိဇ္ဇာကဥဆောင်တယ်။အလဲကြတော့တဏှာကဥဆောင်တယ်။သန္တရာအစမှာအဝိဇ္ဇာကဥဆောင်တယ်အလဲမှာတဏှာကဥဆောင်တယ်။အတိတ်သန္တရာတစ်ချောင်းလုံးပြစ္ဆုတ်ပံအထိအဝိဇ္ဇာကဥဆောင်တယ်ပြစ္ဆုတ်ပံကလည်းအနာကအထိတဏ္ဍာကဥဆောင်တယ်ဒါကြောင့်ဝိဇ္ဇာတဏ္ဍာမူလနဲ့ပြမူလနဲ့ပြသောတိမဝိဇ္ဇာနဲ့တဏ္ဍာဖြစ်ပါသည်ဆိုလိုက်သစ္စာတစ်ခုကြတော့သဝရအလယ်နာမှာကြည့်ကြည့်လိုက်ရင်သမုဒိယနံပါတ်၄ခွဲကသမုဒိယသစ္စာနံပါတ်၄ခွဲကဒုက္ခသစ္စာနံပါတ်၃ခွဲကသမုဒိယသစ္စာနံပါတ်၄ခွဲကဒုက္ခသစ္စာသစ္စာကတော့နှစ်ပါးတည်းပဲဒါပေမဲ့အကွက်၄ခွဲရှိတော့၄ကဆိုရတာပေါ့နော်အဲ့ဒါအဲ့ဒီသစ္စာဆိုတဲ့နံပါတ်ကလေးစလုံးကလေးလက်ထောက်ပြီးတော့ဆိုလိုက်ကြရအောင်သစ္စာနှစ်ခုဆိုဒီမှာသမုဒိယသစ္စာဒုက္ခသစ္စာသမုဒိယသစ္စာဒုက္ခသစ္စာတို့ဖြစ်ပါသည်ဇဝါရဲ့အလယ်နာမှာရေးထားတဲ့စလုံးလေးကြည့်ပြီးတော့ဆိုလိုက်တာပါကျဆုံးသစ္စာနှစ်ခုဆိုဒီမှာသစ္စာနှစ်ခုဆိုဒီမှာသမုဒိယသစ္စာဒုက္ခသစ္စာတို့ဖြစ်ပါသည်လေးခုအလောအလောဆိုတာကတော့မှကတော့အုပ်စုသဘောပါပဲအုပ်စုကတော့အလောလို့ခေါ်တာအလောဆိုတဲ့သက္ကလုံလေးကမြန်မာလိုမှသူကအချက်အလျော်လေးကိုလည်းအလောလို့ခေါ်တယ်လူသားစားအလောကိုလည်းအလောလို့ခေါ်တယ်နှစ်မျိုးရှိတယ်စကောကလေးစကောကလေးတွေအချလိုက်အချလိုက်အချလိုက်အလွာလိုက်လွာလိုက်အလွာလိုက်ဒီရှိနေတာကိုလည်းအလွာလို့ခေါ်အဲဒီလွာရတာတစ်ခုနဲ့တစ်ခုထပ်ထားလို့ရတာပေါ့အဲလူသားသားလွာကြတာတစ်ခုနဲ့တစ်ခုထပ်ထားလို့မရဘူးအုပ်စုသဘောသိကြစီနေကြဟောဒီအုပ်စုကဟောပညာရှင်အုပ်စုဟောဒီအုပ်စုကအနုပညာအုပ်စုဟောဒီအုပ်စုကကျောင်းဆရာအုပ်စုဟောဒီအုပ်စုကစီပွားရေးသမားအုပ်စုစသည်ဖြင့်အုပ်စုအလိုက်အုပ်စုအလိုက်ခွဲလာအဲ့ဒါကိုအလွာဒီလိုလည်းခေါ်ကြတာပေါ့အဲ့ဒီလွာကြတာဒီခုပေါ်ဒီခုထားထားလို့မရဘူးအုပ်စုလို့သဘောထားရတယ်အုပ်စု၄မျိုး၄ခုလွာဆိုဒီမှာအတေကြောင့်တလွာပြစ္ဆုတ်ပံအကျိုးတလွာပြစ္ဆုတ်ပံအကျိုးတလွာအနာဂတ်အကျိုးတလွာတို့ဖြစ်ပါသည်ဆိုလိုက်အတေခုလွာဆိုဒီမှာအတေကြောင့်တလွာပြစ္ဆုတ်ပံအကျိုးတလွာပြစ္ဆုတ်ပံအကျိုးတလွာနဂါအကျိုးတလွာတို့ဖြစ်ပါသည်ပြိတ္တကပြန်ခွဲကြည့်လိုက်မယ်ဆိုရင်အတေကြောင့်တလွာကဘယ်လိုဒီတော့အဝိဇ္ဇာနဲ့သင်္ခါရအတေကြောင့်တလွာဆိုပြီးမှအဝိဇ္ဇာနဲ့သင်္ခါရဖြစ်ပါသည်ပြစ္ဆုတ်ပံအကျိုးတလွာဆိုပြီးမှဝိညာဏယောသလရဏဖသဝေရဏဖြစ်ပါသည်ပိစ္ဆောပံအကြောင်းတလွာဆိုဒီမှာတဏှာဥပါဒကမ္မဘဝဖြစ်ပါသည်အနာဂတ်အကျိုးတလွာဆိုဒီမှာသာတိသရမရဏဖြစ်ပါသည်ပြဆိုအတေအကျိုးတလွာဆိုဒီမှာ
သောတာယသောဒီမှာအနန္တဘဝတိသမဘဝဝတိပါဠိ။
သာတိသရမရဏဖြစ်ပါသည်เนาะဒါလေးကိုတော့ဟုတ်လားလေးကိုလာပြီးတဲ့အခါကျတော့ဗာလဲအင်္ဂါ၁၂ပါးအင်္ဂါ၁၂ပါးကျတော့အကွက်မလို့တော့ဘောဟောသူရှိတဲ့အတိုင်းရွတ်ရုံပဲအင်္ဂါ၁၂ပါးဆိုဒီမှာဝိဇ္ဇာသင်္ခါရဝိညာဏယုတ်တလာယရဏဖတဝိရဏတဏှာဥပါဒဘဝသာတိသရမရဏတို့ဖြစ်ပါသည်သူကျတော့ဘဝလိုပဲဆိုလိုက်တာပေါ့ဘာဖြစ်လို့တော့အကြောင်းကျမခွဲဘူးဆိုတော့ဘဝနှမျိုးလုံးပါနေတာကိုဘဝသည်နှမျိုးရှိပါတယ်ကာမဘဝရဲ့ဥပပတ္တိဘဝရဲ့ဘဝနှမျိုးရှိတယ်ဘယ်လိုမျိုးလဲဘဝတွေတော့ကာမဘဝရဲ့ဥပပတ္တိဘဝရဲ့နှမျိုးကာမဘဝကအကြောင်းဥပပတ္တိဘဝကအကျိုးကာမဘဝကအကြောင်းဥပပတ္တိဘဝကအကျိုးနော်အကြောင်းနဲ့ကြုံခွဲရတဲ့အခါကျတော့အကြောင်းကြုံခွဲပြီးတော့သိရတဲ့နော်အခုနဈေးကိုလွာတော့ဟာမျိုးသစ္စာလို့ဟာမျိုးဈေးကိုလွာကြတော့အလွာတန်းမှာကသူကအကြောင်းလို့ကြိုးတော့ပါလာတယ်မလားအတိတ်အကြောင်းတလွာပြစ္ဆုတ်ပိုင်းအကျိုးတလွာပြစ္ဆုတ်ပိုင်းအကြောင်းတလွာအနာဂတ်အကျိုးတလွာဒီတော့နံပါတ်3ကိုအကြောင်းလို့သုံးတယ်နံပါတ်4ကအကျိုးအကြောင်းနဲ့အကျိုးခွဲခြားထားလိုက်သည့်အတွက်ကာမဘဝကအကြောင်းဥပပါတိဘဝကအကျိုးဒါတော့ကာမဘဝကအကြောင်းနဲ့ပါသွားတယ်ဥပပါတိဘဝကအကျိုးတယ်ပါပြီးတော့နံပါတ်4ကိုထည့်ရောက်သွားတာပေါ့နော်အကြောင်းအကျိုးခွဲတဲ့နေရာတိုင်းမှာဥပပါတိဘဝပဲနဲ့ပါလဲနံပါတ်4ကိုထည့်မှာပါသွားတယ်လို့မှတ်သစ္စာအမြင်နဲ့ကြည့်လိုက်ပြန်တော့လည်းပဲကာမဘဝကအကြောင်းဆိုတော့ဗသစ္စာသမုဒိယသစ္စာဥပပ္ပတ္တိဘဝကအကျိုးဆိုတော့ဗသစ္စာဒုက္ခသစ္စာဒါကြောင့်ဥပပ္ပတ္တိဘဝဗသစ္စာတွေရောက်ပါလေဒုက္ခသစ္စာတွေရောက်ပါလေကာမဘဝကဗသစ္စာတွေမှာကြံခဲ့တော့သမုဒိယသစ္စာတွေမှာကြံခဲ့တယ်ကာမဘဝကသမုဒိယသစ္စာဥပပ္ပတိဘဝကဒုက္ခသစ္စာဒီတော့သစ္စာတွေနဲ့ပြောတယ်လဲဖွဲထားရတာပဲဝိလတ်ဗျာအနေနဲ့ကြည့်တယ်ဖွဲထားရတာပဲเนาะဖွဲထားရတာပဲဝိလတ်ဗျာအနေနဲ့ကြည့်တော့လဲဖွဲပြီးတော့ဆိုရတာပဲဘာဖြစ်လို့တော့ဆိုတော့တဏှာရဲ့နေပင်ပါတဏှာကြောင့်ဥပါဒံဖြစ်တယ်ဥပါဒံကြောင့်ဘဝဖြစ်တယ်ဆိုပေမဲ့ဥပါဒံကြောင့်ဖြစ်တာကဘဝနှမျိုးလုံးဖြစ်ပေမဲ့ဘဝကြောင့်ဇာတိဖြစ်တယ်ဆိုတော့နေရာမှာကာမဘဝသာယူရတယ်။ဥပပ္ပတိဘဝကိုမယူရဘူး။ဘာဖြစ်လို့တော့ကာမဘဝကအကြောင်းဥပပ္ပတိဘဝကအကျိုးဖြစ်နေလို့ဒါကြောင့်ဥပပ္ပတိဘဝကိုကြောင်းစင်းနဲ့မှထည့်လို့မရဘူး။အဲဒါကြောင့်မူလနဲ့ပြဆိုတော့ကလည်းပဲကာမဘဝကတတ္တဥပပ္ပတိဘဝကတတ္တသစ္စာလည်းကိုဆိုတော့လေကာမဘဝကတတ္တဥပပ္ပတိဘဝကတတ္တလေးကိုလောဆိုတော့လေကာမဘဝကတတ္တဥပပ္ပတိဘဝကတတ္တเนาะအကွက်လိုက်ဆိုတာအင်္ဂါ12ပါးဆိုတဲ့အခါကျတော့အကွက်မလို့တော့ဘူးเนาะအကွက်မလို့တော့အကွက်မလို့တော့ဘူးဆိုတော့ကာမဘဝနဲ့ဥပပ္ပတိဘဝပေါင်းလိုက်ပေါင်းလိုက်တော့ဘယ်လိုပြောမလဲဘဝပဲပေါ့ဟုတ်လားပေါင်းလိုက်ရင်ဘဝခွဲလိုက်ရင်ကာမဘဝဥပပ္ပတိဘဝအဲဒီတော့အင်္ဂါ12ပါးရည်တွေ့တဲ့အခါမှာကာမဘဝလို့ပြောမလားဘဝလို့ပြောမလားဘဝလို့ပဲပြောအင်္ဂါ၁၂ပါးဆိုသည်မှာဆိုလိုက်ပါအဝိဇ္ဇာသင်္ခါရဝိညာဏယုတ်သလားယရဏဖတဝေရဏတဏှာဥပါဒံဘဝသာတိသရမရဏတို့ဖြစ်ပါသည်အဲ့ဒီနေရာမှာစကားပြန်ဆိုကြည့်ရအောင်မူလနဲ့ပြဆိုသည်မှာအဝိဇ္ဇာနဲ့တဏှာတို့ဖြစ်ပါသည်နော်ပြန်ဆိုမောလတဲ့ပြဆိုရင်မှာဝိဇ္ဇာနှင့်လက်ကလေးထောက်ပြီးတော့ဆိုလိုက်မယ်ဆိုရင်အဝိဇ္ဇာတရဗေနရာကအဝိဇ္ဇာလဲတေကွက်ရဲ့ထိတ်မှရှိတဲ့အဝိဇ္ဇာတဏ္ဍာကဗေနရာကတဏ္ဍာလဲပေါင်းကွက်ရဲ့ထိတ်မှရှိတဲ့တဏ္ဍာဒါလေးကိုလက်ကလေးထောက်ပြီးတော့ဆိုရင်နော်ကလေးလေးကိုလည်းသိမ့်ပြီးလို့ရတာပေါ့မောလတဲ့ပြဆိုဒီမှာဝိဇ္ဇာနှင့်တဏ္ဍာဖြစ်ပါသည်သစ္စာတကုဆိုဒီမှာရေးထားတာတွေ့တယ်မဟုတ်လားအဲ့ဒါလေးလဲထောက်ဆိုတော့ လေးကရေးထားတော့လေးကဆိုရမှာပေါ့ဟုတ်လားဆိုသစ္စာနကုဆိုဒီမှာသမုဒိယသစ္စာဒုက္ခသစ္စာသမုဒိယသစ္စာဒုက္ခသစ္စာတို့ဖြစ်ပါသည်လေးခုလောကြတော့လည်းပဲအကွက်လိုက်ဆိုရမှာအတေကြောင့်တည်းလောဆိုလေးခုလောဆိုဒီမှာအတေကြောင့်တည်းလောပြစ္ဆုတ်ပံအကျိုးတည်းလောပြစ္ဆုတ်ပံအကျိုးတလွားအနာဂတ်အကျိုးတလွားတို့ဖြစ်ပါသည်ပြီးတော့မှပြန်သိစိတ်ကြည့်လိုက်တဲ့အခါကျတော့အတေအကျိုးတလွားဆိုပြီးမှဆက်လိုက်သင်္ခါရတို့ဖြစ်ပါသည်ပြစ္ဆုတ်ပံအကျိုးတလွားဆိုပြီးမှဝိညာဏယုံသလားယရဏဖဒဝရဏတို့ဖြစ်ပါသည်ပိစ္ဆုတ်ပံအကြောင်းတလွာဆိုသည်မှာတဏှာဥပါဒကမ္မဘဝတို့ဖြစ်ပါသည်အနာဂတ်အကျိုးတလွာဆိုသည်မှာသာတိသရမရဏတို့ဖြစ်ပါသည်ဒါတော့ဥပပါရိဘဝကနံပါတ်၄ခွဋ်ထာမှာရောက်သွားတော့သိကြမဆိုပေမဲ့ပါပြီးသားလို့မှတ်ပါပြီးတော့ဇာတိနဲ့တူလို့เนาะဇာတိနဲ့တူလို့ဓာတုထာမြတ်တူတာတော့မဟုတ်ဘူးမဟုတ်ပေမဲ့ဖြစ်တာချင်းတူတယ်ပရိသတ်တွေဖြစ်တာချင်းတူတယ်ဒါကြောင့်မလို့နံပါတ်၄ခွဋ်ထဲမှာဇာတိလို့ပြောလိုက်ရင်ဥပပါတိဘောလည်းပါသွားပြီလို့မှတ်ပါသင်္ဃာ32ပါးတက်ဆိုသင်္ဃာ32ပါးဆိုပြီးမှာအဝိဇ္ဇာသင်္ခါရတဏှာဝိညာဏယောသလယရဏဖဒဝေရဏတဏှာဥပါရံဘဝဇာတိသရမရဏတို့ဖြစ်ပါသည်ပြဆိုအင်္ဂါ32ပါးဆိုဒီမှာသာတိသရမရဏတို့ဖြစ်ပါသည်နော်အင်္ဂါ32ပါးပြီးတော့ပါသွားမလဲသုံးပါးအစသုံးပါးအစဆိုတော့ဆိုင်ရတဲ့အတိုင်းကြည့်မယ်ဆိုရင်သင်္ခါရနဲ့ဝိညာဏဒိသပြီးတော့ဝရဏနဲ့တဏှာဒိသပြီးတော့ကမ္မဘဝနဲ့ဇာတိဒိသဆိုပုံမှန်အစဆိုဒီမှာသင်္ခါရနဲ့ဝိညာဏဒိသဝရဏနဲ့တဏှာဒိသကမ္မဘဝနေသာတိတဇတ်တို့ဖြစ်ပါသည်ပြန်ဆိုသုံးပါးဆဆိုဒီမှာသင်္ခါရနေဝိညာဉ်တဇတ်ဝရဏမြင့်တဏတဇတ်ကမ္မဘဝနေသာတိတဇတ်တို့ဖြစ်ပါသည်နော်ဒါကသူ့ရှိတဲ့အတိုင်းနဲ့စက်ကြည့်တာဟုတ်လားအပြည့်ဆုံးပြရစပ်ပါသလိုရှိရင်နံပါတ်1ဘဝမှာရှိတဲ့အဝိဇ္ဇသင်္ခါရနဲ့နံပါတ်2ဘဝမှာရှိတဲ့ဝိညာဏယောသလရဏဖဒဝရဏဒဇဒါကရနိုင်တယ်များအကုန်လုံးစက်ကြည့်တာဟုတ်လားအဲ့ဒါဝိဇ္ဇသင်္ခါရအတေကြောင့်တလွာနဲ့ဝိညာဏယောသလရဏဖဒဝရဏပိစ္ဆုတ်ပံအကျိုးတလွာဒဇဆက်ကြည့်နော်အဝိဇ္ဇသင်္ခါရအတေကြောင့်တလွာနေဝိညာဏယောသလယရဏဖဒဝေရဏပိစ္ဆုတ်ပံအကျိုးတလွာဒဇနောက်တစ်ခါဝိညာဏယောသလယရဏဖဒဝေရဏပိစ္ဆုတ်ပံအကျိုးတလွာနေတဏှာဥပါရံကမ္မဘဝပိစ္ဆုတ်ပံအကျောင်းတလွာဒဇနောက်တစ်ခါတဏှာဥပါရံကမ္မဘဝပိစ္ဆုတ်ပံအကြောင်းတလွာနေသာတိသရမရဏအနာဂတ်အကျိုးတလွာဒဇတ်တို့ဖြစ်ပါသည်ဒါကပြည့်စုံဆက်လိုက်တာเนาะကြပြဆွေးကြည့်ပါဦးအဝိဇ္ဇာသင်္ခါရအတေကြောင်းတလွာနေဝိညာဏယုံသလယရဏဖသဝေရဏပိစ္ဆုတ်ပံအကျိုးတလွာဒဇတ်ဝိညာဏယုံသလယရဏဖသဝေရဏပိစ္ဆုတ်ပံအကျိုးတလွာနေတဏှာဥပါရံကမ္မဘဝပိစ္ဆုတ်ပံအကျိုးတလွာဒဇ
ဖြစ်ပုံဖြစ်နေခြင်းရာဖြင့်ပြောမယ်ဆိုရင်အဝိဇ္ဇာဖြစ်တာနဲ့တဏှာလည်းဖြစ်တယ်ဥပါဒဏ်လည်းဖြစ်တယ်။သုံးမျိုးလုံးဖြစ်တယ်။တင်္ခါရဖြစ်တာနဲ့ကာမဘဝလည်းဖြစ်တယ်၊မျိုးလုံးဖြစ်တယ်။အဝိဇ္ဇာဖြစ်ရင်ကိလေသာချင်းတူလို့တဏှာနဲ့ဥပါဒဏ်ကိုလည်းယူရပါတယ်။တင်္ခါရယူရင်ကံချင်းတူလို့ကာမဘဝကိုလည်းယူရပါတယ်။ဖြစ်ပုံဖြစ်နေခြင်းရာနေလည်းပြောလိုက်တော့
ဒီကမှာနှစ်ပါးကနေ၅ပါးဖြစ်သွားတယ်။၃ပါးမှာလည်းကြောင်းမြန်အပြန်လာအပြင်၃ပါးကနေ၅ပါးဖြစ်သွားပါတယ်။နော်။နောက်နောက်မှာအဲ့ဒီစဉ်ကလေးထုတ်ပြရတဲ့အချိန်။နောက်တစ်ခါနှိကွက်နဲ့လေးကွက်ကြည့်လိုက်ပြန်တော့နှိကွက်က၅ပါး၊လေးကွက်ကြည့်လိုက်တော့လည်းဒီနေ့ကဒီ၅ပါးပဲ။ဒါ၅ပါး၅ပါးကြီးတူသွားတာပေါ့။ဇာတိစရာကလည်းခန္ဓာ၅ပါး၊စရာစရာကလည်းခန္ဓာ၅ပါး၊မရဏစရာကလည်း ချင်းရလည်းစဲဆိုဒီမှာအတေကြောင့်ချင်းရငါးပါးပြစ္ဆုတ်ပံကြောင့်ချင်းရငါးပါးပြစ္ဆုတ်ပံကြောင့်ချင်းရငါးပါးအနာဂါကြောင့်ချင်းရငါးပါးတို့ဖြစ်ပါသည်ဒါကယူယူပြီးတော့ပါသေးစေအဲ့ဒီတိုင်းဆိုကြည့်လိုက်ပါဦးချင်းရ20ဆိုဒီမှာအတေကြောင့်ချင်းရငါးပါးဆိုသည်မှာအဝိဇ္ဇာသင်္ခါရတဏှာဥပါဒဘဝတို့ဖြစ်ပါသည်ပစ္စုပန်ကြောင့်ချင်းရငါးပါးဆိုသည်မှာဝိညာဏယောသလယရဏဖတ်တာဝရဏတို့ဖြစ်ပါသည်ပစ္စုပန်ကြောင့်ချင်းရငါးပါးဆိုသည်မှာတဏှာဥပါဒဘဝအဝိဇ္ဇာသင်္ခါရတို့ဖြစ်ပါသည်အနာဂတ်ကြိုးချင်းရာ၅ပါးဆိုသည်မှာဝိညာဏယောသလယရဏဖသဝရဏတို့ဖြစ်ပါသည်ဂါလိလိဂါလိလိ28တွဲကိုအလွယ်ကျမှတ်သည်ဖြစ်ရသည်သံဃာမလောကြောင်းလီဆိုကြည့်လိုက်ဂါလိလိ28တွဲကိုအလွယ်ကျမှတ်သည်ဖြစ်ရသည်သန္တရာမလေကြောင့်ဒီအလွယ်ကျမန္တရာကပရိယတိဇယတိဇရာကပฏิပတ်သန္တရာမလွတ်တာကပฏิဝေဒသာသနာ3ရက်နဲ့ရှင်ပြီးတော့ဆုံးမထားတဲ့စကားလေးတနည်းအားဖြင့်ပြောရင်လေကျမကညာတာပရိညာတိဇယတိကဒိရဏပရိညာသန္တရာမလွတ်တာကဘာနာပရိညာပရိညာ3ပါးနဲ့ရှင်ပြီးတော့ကျင့်ရမယ်ကျင့်စီဒီလိုမှလားတက္ကမိတာဖြစ်လို့ရှိရင်ဒီနေ့ပရိသတ်သမောပကနေပြီးတော့လောက်အောင်ပါတိစ္ဆာအာကိုရမလဲမက္ခတိစ္ဆာအာကိုအဲဒီတော့မက္ခတိစ္ဆာအာကိုတဲ့အခါကျတော့မက္ခတိစ္ဆာနဲ့အဲ့ဒီလဲတဲ့အလဲတွေရအောင်လုပ်ရမှာပေါ့နော်ဓမ္မတိဘလုံးနည်းနဲ့လဲတော့အဝိဇ္ဇာနဲ့တဏှာမူလနဲ့ဖြာနည်းနဲ့သန္တရာလဲတယ်အဝိဇ္ဇာကတေကာလတခြားလုံးမှာဒုက္ခတိစ္ဆာမသိအောင်ဖုံးကွယ်ထားတယ်သင်္ခါရတရားကမသိမှုနဲ့ပြုလုပ်နေကြတယ်။မသိမှုနဲ့ပြုလုပ်နေတဲ့အခါကျတော့ဝိညာဏယောသလရဏဖသဝရဏတွေရတယ်။ဝိညာဏယောသလရဏဖသဝရဏဘာကြောင့်ရတုံး။သင်္ခါရကြောင့်ရတာ။သင်္ခါရဘာကြောင့်ဖြစ်တုံး။အဝိဇ္ဇာကြောင့်ဖြစ်တာ။အဝိဇ္ဇာသင်္ခါရကဒဝရိယသစ္စာ။ဝိညာဏယောသလရဏဖသဝရဏကဒုက္ခသစ္စာ။အရိဒုက္ခသစ္စာသန္တရာလည်းရချင်းပါတယ်ဆိုရင်သမုဒိယသစ္စာကိုတတ်မှဒုက္ခသစ္စာရမယ်။ဒါနဲ့သမုဒိယသစ္စာကိုတတ်မှဒုက္ခသစ္စာရမယ်။နော်။သမုဒိယသစ္စာကိုတတ်ဆိုတော့သင်္ခါရတတ်မလားအဝိဇ္ဇာတတ်မလား။အပင်ရင်းဖြစ်တဲ့ဝိဇ္ဇာကိုတတ်နော်။သင်္ခါရကအဝိဇ္ဇာကြောင့်ဖြစ်ရတာမဟုတ်လား။သင်္ခါရတတ်ရုံနဲ့အမြင့်မပြတ်ဘူးဘုရုသမအမြင့်ပြတ်အဝိဇ္ဇာသမအမြင့်ပြတ်တော့ဒါကြောင့်ဝိဇ္ဇာကိုတတ်အဝိဇ္ဇာဘာသဘောရှိဘာကုန်မသိသစ္စာလေးပါးမသိအဓိကဘာသစ္စာမသိဒုက္ခသစ္စာမသိလို့အဝိဇ္ဇာဖြစ်နေတာဘာလဲလဲဒုက္ခသစ္စာမသိလို့အဝိဇ္ဇာဖြစ်နေတာဒုက္ခသစ္စာမသိလို့အဝိဇ္ဇာဖြစ်နေတာဒီတော့ဒီအဝိဇ္ဇာတတ်ချင်ရင်ဘယ်လိုလုပ်တတ်ဒုက္ခသစ္စာကိုသိအောင်လုပ်ပြီးတော့တပ်ပါဘာနဲ့တပ်မေဃသစ္စာနဲ့တပ်မေဃသစ္စာနဲ့ဘာသိအောင်လုပ်ရမှာလဲဒုက္ခသစ္စာသိအောင်လုပ်ဒုက္ခသစ္စာဒီတရားလားခန္ဓာ၅ပါးလားနံပါတ်1အကွက်ခန္ဓာ၅ပါးဒီလိုမဟုတ်လားအရိနမနိခွခန္ဓာ၅ပါးကိုခန္ဓာ၅ပါးပါလို့သိအောင်လုပ် ဖြစ်တဲ့ဘောပြတဲ့ဘောကိုသိအောင်လို့ဒုက္ခသစ္စာဘာပဲလို့သိအောင်လို့အဲဒီတော့ဝိဇ္ဇာသိစေခြင်းမာတယ်ဝိဇ္ဇာတတ်ခြင်းမာတယ်ဆိုရင်တခြားရှုရမှာလားခန္ဓာ၅ပါးရှုရမှာလားခန္ဓာ၅ပါးကဖြစ်ပြရှုတဲ့ဉာဏ်ကမဲ့ခန္ဓာ၅ပါးဖြစ်ပြကဘာသစ္စာရှုတဲ့ဉာဏ်ကဘာသစ္စာအဲဒီမဂ္ဂသစ္စာလေးကျင်းလာပြီဆိုရင်သမုဒယသစ္စာမသိဘူးလားသိမှာလားအဝိဇ္ဇာကိလေသာသိမှာပေါ့ဟုတ်တယ်မလားအဲ့ဒီနည်းအဝိဇ္ဇာဆိုတဲ့တရားကိုလည်းတတ်နိုင်ပါတယ်။နောက်တစ်ခါဒုတိယသံသရာကျင်တဲ့အကြောင်းတရားကတဏ္ဍာ။တဏ္ဍာလည်းဒီနေ့တတ်ရမလားတတ်ရမလား။တတ်ရမှာ။တဏ္ဍာကိုတတ်တော့တဏ္ဍာဒီဘာသဘောရှိ။လိုချင်တဲ့သဘောရှိတယ်။တားရတဲ့သဘောရှိတယ်။နှိမ့်တဲ့သဘောရှိတယ်။ဘလို့ကိုလိုချင်တော့ခန္ဓာ၅ပါးကိုလိုချင်တာဘလို့ကိုလိုချင်တာပါလေ။ခန္ဓာ၅ပါးကိုလိုချင်တာဘုလို့ကိုသာရတာတော့ခန္ဓာ၅ပါးကိုသာရတာဘုလို့ကိုနှိမ့်သက်တော့ခန္ဓာ၅ပါးကိုနှိမ့်သက်တာဒီတော့ဟောရတဏမလားသိခြင်းမဘူးဆိုရင်ခန္ဓာ၅ပါးကိုလိုချင်စရာမရှိတဲ့ခန္ဓာဖြစ်အောင်ကြည့်ဟုတ်တယ်မလားခန္ဓာဘုလို့ကိုကြည့်ရမှာလဲခန္ဓာ၅ပါးကိုကြည့်ဘလို့မြောင်ကြည့်ရမှာလဲလိုချင်စရာမရှိအောင်ကြည့်နှိမ့်သက်စရာမရှိအောင်ကြည့်ဟုတ်တယ်မလားယောတနာကြည့်တော့ခန္ဓာ၅ပါးသည်မိမိတို့ရဲ့တဏ္ဍာမှာဖြစ်နေတဲ့အခါကျတော့အဲ့ဒီခန္ဓာ၅ပါးကိုဘုဂုဏ်တတ္တဝါငါတ္တဝါယောက်ျားမိမဆိုတဲ့အမြင်နဲ့ကြည့်တော့ကြည့်လိုက်တဲ့အခါကျတော့လူချင်းစရာမကောင်းဘူးလားလူချင်းစရာကောင်းနေတာလားတာယာစရာမကောင်းဘူးလားတာယာစရာကောင်းနေတာလားဘာအမြင်နဲ့ကြည့်လို့တော့ဘုဂုဏ်တတ္တဝါအမြင်နဲ့ကြည့်လို့ခန္ဓာ၅ပါးကိုဘာအမြင်နဲ့ကြည့်နေတာလဲဘုဂဝန္တတော်အမြင်နဲ့ကြည့်ရင်လူချင်းစရာမကောင်းဘူးလားကောင်းလူချင်းစရာကောင်းတော့ဘလူဖြစ်တဏှာဖြစ်အခုတဏှာမဖြစ်စေချင်ပါဘူးဆိုရင်ခန္ဓာ၅ပါးကိုလူချင်းစရာမကောင်းတဲ့အနေအထားမျိုးဖြစ်အောင်ကြည့်ရမှာပေါ့လူချင်းစရာမကောင်းတဲ့အနေအထားမျိုးဖြစ်အောင်မလို့ကြည့်မယ်ခန္ဓာ၅ပါးရဲ့ဖြစ်တဲ့ဘောပြတဲ့ဘောကိုကြည့်တော့ဖြစ်ပြပါသစ္စာဒုက္ခသစ္စာဆိုရင်လူချင်းစရာကောင်းသေးလားဒုက္ခသစ္စာသိလို့လိုချင်တာလားမသိလို့လိုချင်တာလားအခုဒုက္ခသစ္စာသာသိသွားရင်လိုချင်သေးလားခိုင်နေမြဲတယ်ထင်လို့လိုချင်တာအခုခိုင်တာမြဲတာမရှိတော့ဘူးဖြည်းဖြည်းပြတ်တတ်တဲ့သဘောပါပဲအဲ့ဒါသဘောပေါက်သွားရင်လိုချင်သေးလားမလိုချင်တော့ဘူးဆိုရင်ဗကိဋ္တာသိသွားလဲတဏှာကိဋ္တာသိသွားတယ်အဲ့ဒါကြောင့်တဏှာကိုတတ်ချင်ရင်ဘုလို့ကိုရှုတတ်ခန္ဓာ၅ပါးကိုရှုတတ်အဝိဇ္ဇာတတ်ခြင်းနဲ့ဘုလို့ကိုရှုတတ်ခန္ဓာ၅ပါးပဲရှုတတ်ရမှာပဲဒီလိုမလားခန္ဓာ၅ပါးကိုရှုတော့ခန္ဓာ၅ပါးကဖြစ်ပြပါသိစရှုတဲ့ဉာဏ်ကပါသိစဟောမေဃသစ္စာနဲ့ဒုက္ခသစ္စာကိုသိသွားပြီသိသွားပြီသိသွားပြီသိသွားပြီဆိုတော့ဘုလို့သိတော့မသိတဲ့အဝိဇ္ဇာသိသွားတာပေါ့နော်ခန္ဓာ၅ပါးကိုသိတော့ဘုလို့ပုံစံနဲ့သိတယ်ဒုက္ခသစ္စာဆိုတဲ့ပုံစံနဲ့သိတယ်ဒုက္ခသစ္စာဘာလို့ဒီသွားပြီဆိုမှတော့တာယာစရာရှိသေးလားမရှိတော့ရင်ဘာကိလေသာသေးတဏှာကိလေသာသေးတယ်ဘာကိလေသာသေးတော့အဲ့ဒီလိုနည်းနဲ့အဝိဇ္ဇာနဲ့တဏှာကိုတားရမှာပေါ့နော်လူရင်းချောတာတော့ဝိဇ္ဇာနဲ့တဏှာတတ်ချင်ရင်ဘာကိုရှုတတ်မယ်ခန္ဓာ၅ပါးကိုရှုတတ်မယ်ဒါကမူလတဲ့ဗျာသစ္စာနဲ့ကိုသစ္စာနဲ့ခုနဲ့သန္တာလဲတယ်ဘာသစ္စာနဲ့ဘာသစ္စာလဲတော့သမုဒယသစ္စာနဲ့ဒုက္ခသစ္စာအရိသစ္စာတရားနှစ်ပါးနဲ့သံသရာလည်းရက်ချင်ပါတယ်ဆိုရင်ဘယ်သစ္စာတတ်ရပါလဲသမုဒယသစ္စာတတ်ချင်ရင်ဘယ်သစ္စာရှုရမလဲဒုက္ခသစ္စာကိုရှုဘယ်သစ္စာကိုရှုရမလဲဒုက္ခသစ္စာကိုရှုဒုက္ခသစ္စာကိုရှုတော့ဒုက္ခသစ္စာဘာပဲလို့သိတဲ့အချိန်မှာသမုဒယသစ္စာဖြစ်သေးလားရှုရမှာကဒုက္ခသစ္စာပယ်ရမှာကသမုဒယသစ္စာပါတယ်လေရှုရမှာကဒုက္ခသစ္စာပယ်ရမှာကဒုက္ခသစ္စာကိုရှုပြီးတော့သမုဒယသစ္စာကိုပယ်ပြောကြည့်စမ်းဒုက္ခသစ္စာကိုရှုပြီးတော့သမုဒယသစ္စာကိုပယ်သမုဒယသစ္စာပယ်တော့သမုဒယသစ္စာရှိသေးလားသမုဒယသစ္စာမရှိရင်နောက်ဖြစ်မဲ့ဒုက္ခသစ္စာကိုဖြစ်အောင်မလားမဖြစ်တော့ယခုဖြစ်တဲ့ဒုက္ခသစ္စာကိုရှုရင်အနာကဒုက္ခသစ္စာမဖြစ်တော့ဘူးယခုဖြစ်တဲ့ဒုက္ခသစ္စာကတော့ရှိတာပေါ့နော်ယခုဖြစ်တဲ့ဒုက္ခသစ္စာကိုရှုရှုရင်သမုဒယသစ္စာမဖြစ်သမုဒယသစ္စာမဖြစ်ရင်အနာဂတ်ဒုက္ခသစ္စာလည်း မဖြစ်တော့ဘူးတဲ့အဲဒီလိုလေးနဲ့သိစာနဲ့ကိုယ်ကိုပဲတာဘယ်သိစာနဲ့ပဲရမှာလဲမေဃသိစာနဲ့ပဲမေဃသိစာနဲ့ပဲတော့ပရမသောပဲရမှာကသမုဒိယသိစာနောက်ပဲရမှာကဒုက္ခသိစာသမုဒိယသိစာလဲချုပ်ဒုက္ခသိစာလဲချုပ်သိစာတွေမှာချုပ်တာဒီနိဗ္ဗာန်និရောဓသိစာဒီလိုမဟုတ်လားအဲဒီနည်းနဲ့သိစာနဲ့ခုနကသာသနာကျင့်လေတာကိုလည်းရအောင်လို့လို့မရဘူးလားရလားတရကလေးကိုလောအနည်းနဲ့လဲသံသရာလည်နေပါတယ်အဲ့ဒီလဲနေတဲ့သံသရာကိုရက်ချင်ပါလေဆိုရင်ဘယ်လွာနဲ့ဘယ်လွာဈာကနေဖြတ်ရမှာလဲနပံပိစ္ဆုပံအကျိုးတလွာနဲ့ပိစ္ဆုပံအကျောင်းတလွာဈာကနေဖြတ်ရမလားတင်းလွာနဲ့တင်းလွာဈာဖြတ်လို့တော့ရပါမလားဘာလို့မရသလဲလုံခဲ့ပြီးပြီလုံခဲ့ပြီးပြီနော်ဖြတ်လို့မရတော့လေးသောင်းလွာနဲ့ဃာလွာဈာမှာကောမရောက်သေးဘူးမရောက်သေးတော့ဖြတ်လို့ရပါမလားလောလောဆယ်ရှိနေတာကနှိမ့်လွားနဲ့သုံးလွားပြစ္ဆုတ်ပံလွားဒီတော့နှိမ့်လွားနဲ့သုံးလွားကြမှာဖြတ်ဘာနဲ့ဖြတ်မဲ့နဲ့ဖြတ်ဘာကိုရှုဖြတ်ခန္ဓာကိုရှုဖြတ်နှိမ့်အကွက်ခန္ဓာကိုရှုပြီးတော့သုံးကွက်အလွားမလာအောင်ကြိုးစားဟုတ်တယ်မဟုတ်လားဘာလဲလဲနှိမ့်ကွက်အလွားကိုရှုပြီးတော့သုံးကွက်အလွားကိုဖြတ်ဝရဏနဲ့တဏှာကြမှာမဲ့ဝင်ပြီးတော့ဖြတ်ဝေဒနာနဲ့တဏှာကြမဲ့ဝင်ဆိုပေမဲ့ဝေဒနာတစ်ပါးလည်းရှိအောင်မလားခန္ဓာ၅ပါးလည်းရှိအောင်ခန္ဓာ၅ပါးကဖြစ်ပြက်ပါသိစာရှုတဲ့ဉာဏ်ကပါသိစာတဏှာဥပါဒကံလာသေးလားသိတာကသမုဒိယသိစာတဏှာဥပါဒကံနံပါတ်၃လွာပြတ်သွားပြီဆိုရင်နံပါတ်၄လွာကောဖြစ်နိုင်သေးလားဒုက္ခတွေမလျှောက်လားချုပ်လားဒုက္ခချုပ်တာသည်និရောဓသိစာအဲ့ဒီနည်းနဲ့အလွာလေးခုနဲ့သာသနာကျင့်နေတာကိုလည်းအဲ့ဒီနည်းနဲ့တတ်ပါဟုတ်တယ်ပေါ့သင်္ခါရ17ပါးနည်းနဲ့လည်နေတာကိုလည်းတတ်ချင်ပါတယ်ဆိုရင်ဝေဒနာနဲ့တဏှာကြောင့်ပဲရှုတာပေါ့ဒီတိုင်းမှမဟုတ်လားနောက်တစ်ခါသင်္ခါရ17ပါးပြီးတော့ပါလဲသုံးပါးအစဘယ်နေရာတွေဘယ်နေရာတွေစနေတာလဲသင်္ခါရနဲ့ဝိညာဉ်တစ္ဆာဝေဒနာနဲ့တဏှာတစ္ဆာကာမဘဝနဲ့ဇာတိတစ္ဆာဘယ်အစကိုဖြတ်မလဲဝရဏနဲ့တဏှာစကုဖြတ်သင်္ခါရနဲ့ကာမဘဝစဖြတ်လို့ရမလားဘာဖြစ်လို့တော့လုံခဲ့ပြီးပြီလုံခဲ့ပြီးပြီနော်လုံခဲ့ပြီးပြီမရှိတော့ဟုတ်လားလုံခဲ့ပြီဖြတ်လို့ရလားကာမဘဝနဲ့ဇာတိစဖြတ်လို့ဘာဖြစ်လို့လဲမရောက်သေးလို့မရောက်သေးလို့ဒီတော့အခုနေကာမဘဝနဲ့ဇာတိစကိုချက်ချင်ပါတယ်ဆိုရင်ခဏကနေကြုံပြရမှာလေဝရဏနဲ့တဏှာကြာကနေကြိုဖြတ်ဟုတ်တယ်မလားဘယ်နေရာကနေဖြတ်ဝရဏနဲ့တဏှာကြာကနေကြိုဖြတ်လိုက်တဲ့အခါကျတော့ဘလူ့ကိုရှုပြီးဖြတ်မယ်ခန္ဓာ၅ပါးကိုရှုဖြတ်ဝိညာဉ်တွေ့ရင်ဝိညာဉ်ကိုရှုနာယုတ်တွေ့ရင်နာယုတ်ကိုရှုသလာရဏတွေ့ရင်သလာရဏကိုရှုဖတ်တာတွေ့ရင်ဖတ်တာကိုရှုဝရဏတွေ့ရင်ထင်ရှားတာရှုယုတ်တွေ့ရင်ယုတ်ကိုရှုနာတွေ့ရင်ထင်ရှားတာရှုအဲ့ဒီလိုရှုလိုက်တော့အဲ့ဒီခန္ဓာကဖြစ်ပြက်ပါသေးစာရှုတဲ့ဉာဏ်ကတဏှာလာသေးလားဒုက္ခသစ္စာဘာပဲလို့သိသွားမှတော့တဏှာပဲလာတော့မလဲနော်တဏှာသေးတာကဘာသစ္စာသေးတော့သမုဒိယသစ္စာသေးတယ်တဏှာချုပ်တော့ဘာသစ္တဏှာချုပ်တော့ဥပါဒါလည်းချုပ်သမုဒိယသစ္စာသေးတယ်ဥပါဒါချုပ်တော့ကာမဘဝလည်းချုပ်သမုဒိယသစ္စာသေးတယ်သမုဒိယသစ္စာတောင်းလို့သေးသွားပြီဆိုရင်နောက်တန်းဇာတိသရဝရဏလာအောင်မလားဇာတိသရဝရဏမလာရသည်ဘာသစ္စာချုပ်တာလဲဒုက္ခသစ္စာချုပ်တာသမုဒိယသစ္စာလည်းချုပ်ဒုက္ခသစ္စာလည်းချုပ်အဲ့ဒီသစ္စာတစ်ပါးချုပ်တာသည်ဘာသစ္စာဖြစ်တာတော့និရောဓသစ္စာဖြစ်တာဒီနည်းနဲ့သံသရာအလဲကိုရအောင်လို့ဟုတ်တယ်မလားနောက်တစ်ခါသုံးပါးဆက်ပြီးတဲ့အခါကျတော့ဗာလဲဘုသောကဘောပရမားလဲပရမပင်မဝကကိလေသာဝကိလေသာဝကြောင့်ဘာဝတ္တိဖြစ်တယ်ကမ္မဝကြောင့်ဘာဝတ္တိဖြစ်တယ်အကြောင်းကျဆက်သွားနေတာနော်ပင်ရင်အကြောင်းကကိလေသာဝကိလေသာဝပြန်ပြောကိလေသာဝကြောင့်ဘာဝတ္တိဖြစ်တယ်ကမ္မဝကြောင့်ဘာဝတ္တိဖြစ်တယ်ဝိပါကဝတ္တိဖြစ်တယ်ကိလေသာဝထက်မှာဝိဇ္ဇာကြောင့်သင်္ခါရဖြစ်တယ်အဝိဇ္ဇာကဘာဝတ္တိတော့ဝိဇ္ဇာကဘာဟုတ်တဲ့တော့ကိလေသာဝ သင်္ခါရကဘာဟုတ်တဲ့တော့ကမ္မဟုကိရိတာဟုကြောင့်ကမ္မဟုဖြစ်တယ်။နံပါတ်3ကိုကြည့်တော့လေဒီတိုင်းပဲသင်္ခါတဏှာသည်ဘာဟုပါလေကိရိတာဟုဥပါရကလည်းဘာဟုပါလေအရိကိရိတာဟုနှစ်ပါးကြောင့်ကမ္မဘဝဆိုတဲ့ကမ္မဟုဖြစ်တယ်။အလုံးပေါင်းလိုက်တော့ကိရိတာဟုကဘယ်နှပါးကမ္မဟုကဘယ်နှပါးကိရိတာဟုကြောင့်ဘာဟုဒီဖြစ်တော့အရိကမ္မဟုဒီဖြစ်တဲ့အခါကျတော့သင်္ခါရဒိစီယာဝိညာဏနာယောသလယရဏဖသဝေရဏဒီဘက်ကိုကြည့်လိုက်တော့လေကမ္မဘဝဒိစီယာသာတိသရမရဏကျတော့လက်ခန္ဓာ၅ပါးပဲမလားခန္ဓာ၅ပါးပဲအဲ့ဒါတခြားတော့ဝိပါကဟုတ်ကြည့်တာအဲ့ဒါကိရိတာဟုတ်ကြောင့်ကမ္မဟုတ်ဖြစ်တယ်ကမ္မဟုတ်ကြောင့်ဝိညာဏယောသလရဏဘာသာဝရဏဇာတိတရာဝရဏဥပပတိဘဝဆိုတဲ့ဝိပါကဟုတ်ဒီဖြစ်ပါတယ်ဝိပါကဟုတ်ဖြစ်တာဒီဘဝတစ်ခုရတာလူဘုံနတ်ဘုံမြမဘုံနေရောက်သွားတာနော်အဲ့ဒီဝိပါကဟုတ်ဆိုတဲ့လူဘုံနတ်ဘုံမြမဘုံမရောက်ချင်ဘူးတန်ត្រာမှာမလဲချင်တော့ဘူးဘယ်ဘုံဘယ်ဘဝဗေဒနာမှာမှပြမဖြစ်ချင်တော့ပါဘူးဆိုရင်ပင်ရင်ဖြစ်တဲ့ကိလေသာဟုတ်ကိုသံဒီလိုမလားကိလေသာဟုတ်ဒီမှာကမ္မဝတ္တိမေကမ္မဝတ္တိမအဝိပါကဝဆက်ပြတ်မေဒီတော့တဏ္ဍပါကဘယ်ဟုတ်တဲ့တော့ကိရိသာဝတ္တအဝိဇ္ဇာကိုလည်းတဏ္ဍကိုလည်းတဥပါဒါကိုလည်းတသူတို့ကတတ်တော့မယ်ဆိုရင်ဘလို့ကိုရှုတ္တခန္ဓာ၅ပါးရှုတ္တနမနစ်ကိုတည်းမှရှိတဲ့ပိစ္ဆုတ်ပံခန္ဓာကိုရှုတ္တနော်အနာကခန္ဓာရှုရမလားပိစ္ဆုတ်ပံခန္ဓာရှုရမလားပိစ္ဆုတ်ပံခန္ဓာကိုရှုကြရမလားပိစ္ဆဝါခန္ဓာကိုရှုတဲ့အခါကျတော့ခန္ဓာ၅ပါးဖြစ်ပျက်ကဗာတိစရှုတဲ့ဉာဏ်ကဗာတိစ။ဟောသိသွားပြီသိသွားပြီသိသွားပြီသိစသိသွားပြီဆိုတော့ဝိဇ္ဇာလာသိလား။မလာတော့နော်။ဩဒုက္ခသစ္စာဆိုတော့တရားပွဲရတတ်မဲ့ပွဲရှိသေးလား။မရှိတော့တဏှာလာသိလား။ဩကြည့်လိုက်ရတဲ့ခန္ဓာဒီပုဂ္ဂိုလ်သတ္တဝါတွေလားယုံနာတွေလား။ယုံနာပါပဲလို့သိလိုက်တော့ဒိဋ္ဌိကိလေသာရှိသေးလား။ဝိဇ္ဇာလည်းချုပ်တဏှာလည်းချုပ်ဒိဋ္ဌိလည်းချုပ်ကိလေသာသုံးပါးချုပ်ကိရိတာသုံးပါးချုပ်သိတဲ့ကမ္မကိုလည်းမဖြစ်ကမ္မကိုမဖြစ်တော့ဝိပါကကိုလည်းမဖြစ်တော့ဘူးအဲ့ဒီနည်းနဲ့သာသနာမရောက်ဘူးလားရတာအသာသနာဖြစ်ပြောင်းကြောင်းအကျင့်တွေပြောပြရဟုတ်လားဘုံသုံးပါးပြီးတော့ကာလသုံးပြာကာလသုံးပြာကတော့မထူပါဘူးနော်အတိတ်ကာလကြောင့်ပစ္စုပန်ဖြစ်တဲ့ပစ္စုပန်မှာယုံနာခန္ဓာတွေရှိမယ်ဆိုရင်အနာဂတ်ကာလမှာမဖြစ်တော့ဘူးဒီလိုပဲတူတူမှတ်လိုက်တော့နော်ရှင်းရတယ်ဆက်လက်ဒီတိုင်းပဲအတေကြောင့်ချင်းရာ၅ပါးကြောင့်ပိစ္ဆုတ်ပါကြောင့်ချင်းရာ၅ပါးပေါ်တယ်ပိစ္ဆုတ်ပါကြောင့်ချင်းရာ၅ပါးကြောင့်အဖြစ်တော့ပိစ္ဆုတ်ပါကြောင့်ချင်းရာ၅ပါးပေါ်တယ်ပိစ္ဆုတ်ပါကြောင့်ချင်းရာ၅ပါးကြောင့်အနာဂတ်ကြောင့်ချင်းရာ၅ပါးဖြစ်တယ်အဲ့ဒီနည်းနဲ့သံဃာလည်းနေတယ်ပရိသဒရာလည်းကျင်ပါတယ်ဆိုရင်တခြားရှုရမလားပိစ္ဆုတ်ပါခန္ဓာရှုရမလားဘယ်လိုတွေတော့ဝိညာဉ်သလယရဏသတ္တဝေရဏအရိငါးပါးကိုရှုလိုက်မယ်ဆိုရင်ဟောအရိငါးပါးရဲ့သဘောကိုသိလိုက်တာနဲ့တကယ်ကျဝိဇ္ဇာချုပ်မချုပ်ချုပ်သွားပြီတခြားမြင်တာလားဒုက္ခသစ္စာလို့မြင်တာလားဒုက္ခသစ္စာပါပဲလို့သိလိုက်တော့တဏှာကိလေသာသိမသိသိသွားတယ်အဲဒီလိုဖြစ်ပြီးပြတ်သွားတာတွေဒီပုဂ္ဂိုလ်တ attva တွေလားယုံနံတွေလားယုံနံတွေပါပဲလို့သိလိုက်တော့သက်ကာယတိတိမသိဘူးလားဖြစ်ပြီးပြတ်တဲ့သဘောပါပဲလို့သိလိုက်တော့သတ္တရာတိတိမသိဘူးလားပြပင်ပြသားကြတော့လေဒီတိုင်းရသွားတာလားအနတ္တခန္ဓာတွေစတုဖြစ်နေတာလားအဲဒီတော့သိလိုက်တော့ဗာဒိတိသိဒိဋ္ဌိလည်းသိတဏှာလည်းသိအဝိဇ္ဇာလည်းသိဟုတ်တယ်မလားအဲဒီဒီကိလေသာတရားသုံးမျိုးသိသွားပြီဆိုရင်သင်္ခါရကမ္မဘဝတွေလည်းဖြစ်အောင်မလားဒီတော့ပိစ္ဆုတ်ပါအကျိုးအခြေရာ၅ပါးပေါ်မှာဖြစ်တတ်တဲ့ပိစ္ဆုတ်ပါအကျောင်းအခြေရာ၅ပါးကိုသတ်ဗာနေသတ်မနေသတ်အနာဂတ်ကြောင့်ချင်ရငါးပါးမဖြစ်တော့ဘူးအရာသသာသာရပ်သွားတာပဲဟုတ်တယ်မို့လားအားလုံးခြုံပြီးတော့ကြည့်လိုက်တဲ့အခါကျတော့ပစ္စုပန်အကျိုးခန္ဓာငါးပါးကိုရှုဒါပဲမို့လားဗာနဲ့ရှုမနဲ့ရှုမနဲ့ရှုတဲ့အခါကျတော့ပစ္စုပန်အကျိုးခန္ဓာငါးပါးကဗာတိစာရှုတဲ့ဉာဏ်ကဗာတိစာဟောဘဂတိစာလေးရပ်သွားပြီနော်ဘဂတိစာလေးရပ်သွားတော့ဟောဗာတိစာသိတော့သမုဒိယသစ္စာသိတယ်သမုဒိယသစ္စာသိတော့အနာဂတ်ခန္ဓာသာသိမငြိမ်းဘူးလားငြိမ်းတယ်အနာဂတ်ခန္ဓာသာသိငြိမ်းတာကဗာတိစာသစ္စာနှစ်ပါးရသွားတာပေါ့ဗာတိစာနဲ့ဗာတိစာရသွားတယ် မဂ္ဂတိစ္ဆာနဲ့နိရောဓတိစ္ဆာရသွားပြီအဲ့ဒါနိဗ္ဗာန်ရောက်တာပါပဲသန္တရာလည်းရသွားတာပါပဲနော်အဲ့ဒါကြောင့်သန္တရာလည်းရချင်ပါတယ်ဆိုရင်မဂ္ဂတိစ္ဆာနဲ့နိရောဓတိစ္ဆာရအောင်လုပ်ပါလို့တိုက်တွန်းရင်းနဲ့ကဲသားလေးခေါ်လိုက်ကြအေးကျမချမ်းသာစွာဖြင့်မြတ်စွာဘုရားရှင်သာသနာတော်မြတ်ကြီးကိုနိမ့်တဲ့ဘုံတည်နေအောင်ပြည့်စုံဆောင်ရှားထပ်ပါနိုင်တော့သာသနာပြည့်ပုဂ္ဂိုလ်တို့ပုဂ္ဂိုလ်များများဖြစ်ကြပါစေ။